ဒီအမေရိကန်တင်မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်အောင်လင်းဦးပါခုတစ်ခါပတ်စဉ်စီစဉ်တစ်ခုကိုတင်ဆက်ပေးကြပါတယ်ဒီတစ်ပတ်မှာတော့ပြည်ပရောက်မြန်မာလူထုမားတွေပြန်လက်ခံဖို့ဘလောက်ထိမြန်မာနိုင်ငံမှာအဆင်သင့်ဖြစ်နေပါပြီလဲဆိုတာကိုဒီမြန်မာပိုင်းရဲ့စီရင်နေဆွေးနွေးခန်းစီစဉ်မှာနားဆင်ကြရမှာပါမင်္ဂလာပါခင်ဗျာကိုဗစ် -19 ကာယောဂါကြောင့်တစ်ကမ္ဘာလုံးအတွားလာတွေကန့်သတ်လုပ်ငန်းကဏ္ဍတွေပိတ်ထားရတဲ့အတွက်ပြပရောက်မြန်မာအလုပ်သမားတွေလည်းနေရပြန်နေကြပါတယ်သူတခင်ကတော့မြန်မာနိုင်ငံသားတွေအလုပ်သွားလုပ်ကြတဲ့အင်းနေချင်းထိုင်းနဲ့တရုတ်နိုင်ငံတွေကပြန်လာနေသူတွေနဲ့နောက်ထပ်လည်းပြန်လာဦးမဲ့သူတွေလည်းတိုင်းနဲ့ချီရှိနေပါတယ်ဆိုတော့ပြပရောက်မြန်မာအလုပ်သမားတွေနေရပြန်ရေးအခက်အခဲတွေဘာတွေရှိနေသလဲနေရပြန်ရောက်လာသူတွေစောင့်ကြည့်ရေးစခန်းမှာနေထိုင်ကြတဲ့အခြေအနေတွေနဲ့နေရပြန်ရောက်လာတဲ့အလုပ်သမားတွေအတွက်ရေလိုရေရှည်လိုအပ်ချက်တွေဘာတွေရှိနိုင်မလဲဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်ဆွေးနွေးဖို့အတွက်ကျွန်တော်တို့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းအမှုဆောင်ဒါရိုက်တာဦးထွတ်ချစ်မူဆယ်မြို့ခြေဆိုင်ဂယုဏလူမှုကွန်ရက်ရေးတင်းကဦးတောင်းထွန်းတို့ကိုဖိတ်ခေါ်ထားပါတယ်ဦးထွတ်ချစ်ကတော့ထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းလူသမားတွေအရေးကိုတစိုက်မမတ်ဆောင်ရွက်နေတဲ့သူပါဦးတောင်းထွန်းကတော့ဒီတရုတ်မြန်မာနယ်စပ်မှာလူမှုရေးလုပ်ငန်းတွေလုပ်နေပြီးအခုဆိုရင်လည်းပြန်လာတဲ့သူတွေအတွက်ကွန်ရက်တင်းစောင့်ကြည့်ဆစ်ဆေးရဲ့လုပ်ငန်းတွေမှာဦးဆောင်ကူညီနေတဲ့သူဖြစ်ပါတယ်ဦးထွတ်ချစ်ဦးတောင်းထွန်းမင်္ဂလာပါခင်ဗျာ
ဟုတ်ကဲ့
ဟုတ်ကဲ့ပြမင်္ဂလာပါခင်ဗျာ
โอเคအရင်ဆုံးအနေနဲ့ကတော့နေဆက်ကပြန်လာနေကြတဲ့သူတွေနောက်ထပ်လည်းပြန်လာဖို့စီစဉ်နေတဲ့သူတွေရဲ့အခြေအနေကိုဆွေးနွေးစီချင်ပါတယ်အခုဆိုရင်ထိုင်းနေဆက်တရုတ်နေဆက်ဘက်ကနေမြန်မာလူထုမားတွေပြန်ဝင်ဖို့တက်ဆိုင်ရနိုင်ငံတွေနဲ့ညှိနှိုင်းပြီးစီစဉ်နေရရှိပါတယ်ဆိုတော့ဒီစီစဉ်တွေကအခုဘလောက်ထိခီးရောက်နေပြီလဲခင်ဗျာချာချောမောမောရှိရလားထိုင်းနိုင်ငံဘက်ကအခြေအနေနဲ့ပတ်သက်လို့ဦးထွတ်ချစ်အရင်ဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့အခုလောလောဆယ်ကတော့ဗျာဒီဟိုပြီးခဲ့တဲ့ကျွန်တော်တို့မတ်လတည်းမှာပြန်တဲ့အခြေအနေပေါ်မှာမူတည်ပြီးတော့ဟိုအစိုးရပေါ်တော့မြန်မာနိုင်ငံဘက်ကတော့ချိုးဟာတွေလက်ခံမှုပြင်ဆင်နေတာတော့ကျွန်တော်တို့လည်းတွေ့ရပါတယ်။ဒါပေမဲ့ကျွန်တော်တို့အဓိကအခုပြဿနာကဒီကျွန်တော်တို့ဒီ April ကုန်မှပြန်လာပါလို့မြန်မာအစိုးရအနေနဲ့လက်ခံထားတဲ့ဟာကို April ကုန်တဲ့အချိန်ကြီးဟိုလောက်သမားတွေကစောင့်နေတယ်ပေါ့ဗျာ။စောင့်နေပြီးတော့ပြန်မှုတွေကြတော့ဒီထိုင်းနိုင်ငံရဲ့ဟိုထပ်ပြီးတော့တလတိုးလိုက်တဲ့ကျွန်တော်တို့ထိုင်းနိုင်ငံရဲ့ဒီအရေးပေါ်ဟိုကျင်ညာချက်ကြောင့်ရောမြန်မာပြည်ဘက်ကအခြေအနေကလည်းဟိုဘက်ဟိုညဝဒီမဲဆောက်လန်တလားမဲဖွင့်ထားတဲ့ကြောင့်မလို့ဟိုလုံသမားတွေနေနေကတော့ပြန်မို့ကိုတော်တော်ကိုအခက်ခဲနေနေကြုံနေရတာမျိုးကျွန်တော်တို့တွေ့နေရတယ်လားဟုတ်ကဲ့
ဟုတ်ကဲ့မြန်မာလူသမားတွေထိုင်းနိုင်ငံမှာအခက်ခဲတွေကြုံနေရတယ်ဆိုတော့ကျွန်တော်လည်းကြားရတာတွေရှိပါတယ်တချို့ဆိုရင်အလုပ်တွေပြုတ်လို့မြန်မာပြည်ပြန်မို့လုံနေကြတယ်လက်ထက်မှာငွေကြေးလည်းမရှိကြဘူးပြန်လို့လည်းမရဘူးဆိုတော့မျိုးတွေကြားနေရပါတယ်ဆိုတော့အဓိကဘာကြောင့်ဒီလိုအခက်ခဲတွေကြုံနေရတာလဲကိုတူချင်း
အဓိကအဖြစ်ပေါ်ကကျွန်တော်တို့ဒီဘက်မှာရှစ်ပြောင်းအလုပ်သမားရေးဆောင်ရွက်နေတဲ့လူတွေကတော့ဟိုအနည်းဆုံးသတ်မှတ်တာပေါ့ဒီမှာရှိတဲ့ထိုင်းနိုင်ငံမှာအလုပ်သမားအနည်းဆုံး9သိန်းလောက်ကအလုပ်ပြုတ်သွားတယ်။ဒါကျွန်တော်တို့အများနဲ့ပြောတာကအလုပ်ပြုတ်သွားတဲ့ကျွန်တော်တို့ရှစ်ပြောင်းအလုပ်သမားတွေလည်းဒါသိန်းနဲ့ရှိတဲ့အလုပ်သမားတွေအလုပ်ပြုတ်သွားတယ်လို့ကျွန်တော်တို့ခန့်မှန်းလို့ရတယ်။ဒီတစ်ချိန်မှာပေါ့ကျွန်တော်တို့ပြန်ပြီးတော့ဒီခွဲခြားရမှာတော့လုံးဝအလုပ်ပြုတ်သွားတဲ့အလုပ်သမားတွေရဲ့ကျွန်တော်တို့ဒီလူမှုဖူလုံရေးရံပုံငွေထည့်ထားတဲ့အလုပ်သမားတွေအုပ်စုရဲ့နောက်တတိယအမခံပြီးတော့ကျွန်တော်တို့အလုပ်ဆောက်မှာဘယ်သားစီတော့ဆောက်မှာဆိုပြီးတော့တတိယဟိုခြားရေးတောက်ရေးစီစဉ်ပြီးထားတဲ့အုပ်စုပေါ့နော်အဲ့ဒီအုပ်စု၃ခုရှိတယ်အဓိကတော့ကျွန်တော်အစောအလုပ်လုံးဝပြုတ်သွားတယ်အလုပ်ရဖို့လုံးဝမတင်စားတဲ့အခွင့်အရေးပြန်မို့ကအခက်အခဲရှိတယ်တချို့ကြတော့ဗျာဒီကျွန်တော်တို့ဒီအခုစားဧပြီလအထိကျွန်တော်တို့တို့ကနေမဲ့ချိုးရတဲ့အိမ်တွေငှားထားတာရှိတယ်ဧပြီလကုန်တဲ့ချိန်မှာကျွန်တော်တို့အိမ်တွေပြန်အပ်တယ်နောက်အစောပြောတယ်တို့ထင်တာကတော့ဒီဗေလထဲမှာတော့လုံးဝပြောင်းပြန်မယ်ဆိုပြီးကန်တီကာမှတွက်ထားပုံနဲ့ရတယ်ဆိုတော့အရင်တော့ဆိုလို့ရှိရင်တော့နေဆက်တွေကလည်းတရားမဝင်ခိုးတင်တာလည်းရှိတယ်။အခုကနေဆက်တွေမှာလည်းဟိုတချို့ဟာတွေကပိတ်ဆို့မှုတွေတအားများတော့ပြန်ဖို့လည်းခက်တယ်။ဆိုတော့ကျွန်တော်ပြန်လို့လည်းမရဘူး။ထိုင်းနိုင်ငံထဲမှာလည်းစားရေးတောက်ရေးနေရေးထိုင်ရေးတွေကတအားခက်ခဲနေတယ်။ဟိုဒါကြောင့်မလို့ပေါ့အချို့အလုပ်သမားတွေကလည်းစိတ်သက်သာမှုတွေရှိလို့ကျွန်တော်တို့လည်းဟိုအလုပ်သမားတွေနဲ့ဆွေးနွေးတဲ့ဝယ်နေများများပေါ့နော်။ဒီကိုယ်စား online ရောကျွန်တော်တို့ဒီဟိုတခါတည်းရမှာတော့တွေ့လာကြတွေ့လည်းပြောပြီးတော့ဆောင်ရပေးနေရတယ်နေ့တူပါပေါ့ဗျာလူသမားတွေကသူတို့ရဲ့စားရေးတောက်ရေးခက်ခဲတွေကိုကျွန်တော်တို့ဖွဲ့စည်းလို့ဆက်သွယ်ဥပဒေကောင်းတာတွေဟိုပယ်နေရန်ကြောင်းပြန်ဖွင့်မလဲအဲ့ဒါအဲ့ဒီအရာတွေအများနာစမ်းမေးတာတွေကိုကျွန်တော်တွေ့ရတယ်ဗျာ
ဟုတ်ကဲ့ဦးတောင်းထွန်းတို့တရုတ်နေဆက်ဘက်ကအခြေအနေရောခင်ဗျာပြန်လာတဲ့သူတွေပြန်လာခြင်းတဲ့သူတွေချောချောမောမောပြန်နိုင်ကြရလားဗျာဒီထိုင်းနေဆက်ဘက်ကအခြေအနေတွေကိုတော့ဒီဥထုချစ်ဆွေးနွေးကြတာလဲကြားမိမှာပါတရုတ်ဘက်မှာထိုင်းဘက်မှာလို့ခက်ခဲရှိနေလားဦးတောင်းထွန်း
ဟုတ်ကဲ့ကျွန်တော်တို့မူဆယ်နေဆက်ပေါ့နော်တရုတ်နိုင်ငံဘက်ကပြန်လာတဲ့သူတွေကတော့အခက်ခဲရှိတယ်လို့တော့မကြားမိဘူးပေါ့နော်သူတို့ဘက်ကနေဆိုတော့လည်းတန်ယုံနေနဲ့ဆက်ဆက်ပြီးတော့ပြန်လည်ဝင်ရောက်နေတာအများကြီးရှိပါတယ်ခင်ဗျမနေ့ကလည်းဝန်ဒေတာကနေပြီးတော့300ပဲထားပါတော့နော်9ရောက်ပြီရောဆိုတော့300ပေါ့အပြန်လာကြပါတယ်ခင်ဗျတန်ယုံကနေပြီးတော့အစ်စ်တွေနဲ့နေပြီးတော့မူဆယ်နေဆက်တရုတ်ပြည်နေဆက် လည်းတော့ပေါ့ဒီလိုက်ပူပါလေညာလိုက်ပူပြီးတော့သူတို့တရားဝင်ပြန်လဲဆွဲရတယ်ဒီကနေတော့လည်းတရားဝင်လက်ခံပြီးတော့အခုဆိုရင်သူတို့မူဆယ်မြို့မှာရှိတဲ့မှတ်မိအခြေခံပညာထက်တန်းကြောင်းအမှတ်3ပေါ့နော်အမှတ်3မှာလည်းလူပီးတွေကိုလက်ခံထားပါတယ်နောက်ပြီးတော့တရုတ်နိုင်ငံစတင်ကြောင်းမှာလည်းသူတို့အမျိုးသားတွေကိုလက်ခံထားပါတယ်ခင်ဗျာလက်ခံထားတဲ့အခါမှာသူတို့ကိုမြင်းမြန်းတဲ့အခါတော့ဒီဘက်မှာတရုတ်ပြည်ဝန်ခံမြို့မှာလည်း3လကျွန်တော်ပြင်နေရတယ်တဲ့တဲ့ကိုယ်ကနေမှလည်းနေရတယ်ဟိုတယ်ကြီးမှလည်းနေရတယ်အဲတချို့ကြလည်းအချုပ်ထဲမှလည်းနေရတာရှိပါတယ်ခင်ဗျာအဲသူတို့ဒီမှာပြန်ရောက်လာတဲ့အခါအားလုံးအဆင်ပြေပြေနဲ့ဟိုပြန်လေရောက်ရှိကြပါတယ်ခင်ဗျာအဲကျွန်တော်ဒီမူဆယ်ဘက်ကတော့သက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေတရားရုံးအုပ်ချုပ်ရေးမြို့နယ်အုပ်ချုပ်ရေးတရားစီမံခန့်ခွဲရေးမြို့နယ်စီမံခန့်ခွဲရေးနဲ့ဒီစစ်ချေမီမိသက်တပ်ဖွဲ့နောက်ကျွန်တော်မူဆယ်မြို့ပေါ်မှာရှိတဲ့ဟိုကျွန်တော်ဂရုဏာလူမှုကွန်ရက်အစင်းပါဝင်ပရိုင်းတာအစင်းကုနာပွဲရနေပြီးတော့လူရက်တဲ့အားဒီကိုအားလုံးဒီတင်ဆောင်ရွက်ပြီးတော့ကျွန်တော်တို့ဒီဘက်မှာအားလုံးကျမ်းမာရေးဆောင်ရွက်မှုတွေလည်းဆောင်ရွက်တယ်သူတို့နေဖို့ဆိုင်ဖို့စားဖို့တောက်ဖို့တွေလည်းအားလုံးစီစဉ်ဆောင်ရွက်ပြီးတယ်အားလုံးအခုချိန်ကြီးတော့ကျွန်တော်တို့ဒီမှာလည်းပြန်ချမ်းမာမာနဲ့အားလုံးအဆင်ပြေပြီးတော့ဆောင်ရွက်ပြီးနိုင်တဲ့လူပဲဟိုပြောကြချင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဦးတောင်းတော်ဆွေးနွေးတဲ့ကျေးဇူးပါဆိုတော့ကိုတူချေဦးတောင်းတော်ဆွေးနွေးသလိုဆိုရင်တော့တရုတ်နိုင်ငံနေဆက်ဘက်ကအခြေအနေနဲ့ထိုင်းနိုင်ငံဘက်ကအခြေအနေကနည်းနည်းတော့ကွာနေပါတယ်အထူးသဖြင့်ဆက်စပ်ကိုတူချေထောက်ပြတာတခုလည်းရှိပါတယ်နေဆက်ကိကလည်းလောလောဆယ်မှာတခုရဲ့ဖွင့်ထားတယ်ဆိုတော့ပါဆိုတော့ဘာကြောင့်အခုလိုတခုရဲ့ဖွင့်ထားတာလဲကိုတူချေလမ်းကြောင်းတခုရဲ့ကနေခွင့်ပြုတာကဒီယောဂကုသမှုထိန်းချုပ်ရတာပိုလွယ်ကူနိုင်တယ်ဆိုတဲ့စဉ်းစားချက်မျိုးလားဘာကြောင့်အခုလိုနေဆက်ကိတခုလည်းဖွင့်ထားရတယ်လို့နားလည်ထားလဲကိုတူချေ
ဟောဟိုအဓိကတော့ပေါ့ဗျာတော့ကျွန်တော်တို့အနေနဲ့ကလည်းမရှင်းနေဘူးအဲ့ဒီမဲဆောင်မြောက်ဝတီလမ်းတလမ်းမဲကိုဖွင့်မယ်ဆိုတာဟိုမြန်မာဆိုရကပဲတောင်းဆိုတာလားထိုင်းဆိုရပဲခွင့်ပြုတာလားဒါတော့ကျွန်တော်တို့ကိုယ်တိုင်လည်းမရှင်းဘူးမရှင်းလို့ဆိုတာကတော့အစိုးရတွေကိုယ်တိုင်ကလည်းကျွန်တော်တို့သိအောင်မမတိစစမပြောတာတော့ရှိတယ်ဆိုတော့ကျွန်တော်ကဒီအဲ့လိုမျိုးမဲဆောင်တစ်ခုမဲဆောင်လမ်းနဲ့မြောက်ဝတီတစ်ခုတည်းဖွင့်မယ်ဆိုလို့ရှိရင်ကျွန်တော်လက်တွေ့ပေါ့ဗျာမြေပြင်ကလုံးဝကြီးစန့်ကျင်ပဲကြီးမဖြစ်တဲ့ဟာကြီးပေါ့တောင်းတောင်းအစိုးရတွေဟိုမစင်းစားတဲ့ကိစ္စကြီးလို့ကျွန်တော်ထင်တယ်ဘာဖြစ်လို့လဲဆိုတော့အလို့သမားတွေကလည်းတအားပြန်ရင်နေထိုင်းနိုင်ငံအနေနဲ့ကလည်းသူအလုပ်သမားတွေတကယ်လို့ပြန်ကြည့်လို့ရှိရင်စဉ်းစားကြဟိုပြန်ပြန်အောင်လုပ်စီခြင်းတယ်ဆိုလိုချင်တာကတော့သူတို့အနေနဲ့ကဟိုအလုပ်သမားဒီအလုပ်သမားချိုးဖောက်လူခွင့်ချိုးဖောက်မှုအလုပ်သမားခွင့်ချိုးဖောက်မှုတွေနဲ့ဟိုနိုင်ငံတကာမှာတအားကိုသူတို့ဒီပြဿနာကြီးနဲ့ရင်ဆိုင်နေရတယ်သူတို့ရဲ့ဟိုအမေရိကန်နဲ့ဆိုလို့ရှိရင်ကျွန်တော်တို့ဒီဟိုအထူးကုန်သွယ်ခွင့်တွေမှာယာယီရပ်ဆိုင်ထားတဲ့အနေအထားမှာသူအလုပ်သမားခွင့်ရေးတွေနဲ့ချိုးဖောက်ခံမှာဒါအဆိုးရင်ပေါ့ဗျာဆိုတော့ကျွန်တော်တို့ကအဲ့လိုမရှိသေးနဲ့ကျွန်တော်တို့အရင်တော့ကလည်းဖွင့်လက်ဆရှိတယ်အနည်းဆုံးက gate 4ခုပေါ့နော်ဟိုကျွန်တော်တို့ဒီမဲဆောက်မြောက်ဝတီရှိတယ်ဟိုရနောင်းကော့တောင်းရှိတယ်ကျွန်တော်တို့ဒီမဲဆိုင်မဲဆိုင်တာချီလေးရှိတယ်နောက်ပြီးတော့ TC ပေါ့ကျွန်တော်တို့ဒီကချနာပြတ် TC ရှိတယ်ဒီကြားထဲမှာမှဖြတ်လို့ရတယ်ကျွန်တော်တို့ဒီဟိုကချနာဥစားဖျားတုံးစုလို့မို့တော်လို့ gate ကလည်းကလိုအပ်ရေးပေါ်လိုအပ်ရင်လိုအပ်တယ်လို့အစိုးရချင်းကြည့်ပြီးတော့ဖြတ်လို့ရတယ်ဘာဖြစ်လို့အလုပ်သမားတွေရောကိုယ့်ဘက်ဒီဘက်အစိုးရတွေရောလွယ်လွယ်ကူကူလုံးလို့ရတဲ့ဒီလောင်းမတုံးတာလည်းပေါ့ဒါကြီးဘာအခက်ခဲရှိလဲဆိုတော့ကျွန်တော်မသိဘူးဒါပေမဲ့တင်ကြတာတခုကတော့လုံးဝလက်တွေ့မဆန်တဲ့ဟာပဲဒါကြောင့်မလို့အလုပ်သမားတွေကဟိုပတ်ဆိုင်နေကြီးကြီးပြီးပြီးတော့အစောပိုင်းအောင်ဆိုလို့ရှိရင်ခိုးပြန်တာရှိတယ်အခုကျတော့ခိုးပြန်ပြီးတော့ကျွန်တော်နေဆက်တွေမှာလည်းဖမ်းမိတာရှိတယ်ဥမာပြခိုးဘက်ကမ်းမှာဟိုဥမာဒီကျွန်တော်တို့ခါတိုင်းဆိုလို့ရှိရင်ကော့တောင်းဘက်ကိုပြလို့ရှိရင်ဘန်းငွေ50တရာပြရတာဒီဘန်းငွေ2000လောက်နဲ့ခိုးပြန်ရတာလည်းမျိုးဒါတွေကနေ့တိုင်းဖြစ်နေတာပေါ့ဆိုတော့ဒါကြောင့်မလို့ကျွန်တော်ကအများအားအစိုးရကိုနှစ်ခုလုံးပေါ့နော်မြေတားရက်ခံနေတာကဒီလုံးသမားတွေလွယ်လွယ်ကူကူပြန်လို့ရအောင်ကျွန်တော်ဒီလင်ဆက်ဒီလင်ဆက်ဂိတ်တူပေါ့နော်ယာယီဖြစ်ဖြစ်ပေါ့နော်အခိုက်တန့်တစ်ခုတော့ကျွန်တော်တို့အမြန်ဆုံးဖွင့်တာကတော့ဒါအကုန်လုံးဒီတက်တနာတွေကိုလေစုံတရားဖြည့်ရောက်နိုင်လို့ယူဆရတယ်ပေါ့
ဟုတ်ကဲ့ပါလင်ဆက်ကပြန်ဝင်လာမဲ့သူတွေအတွက်ကြကြနနမပြင်နိုင်ဘူးဆိုရင်တော့တရားဝင်ပြန်လာမဲ့ပြဿနာမျိုးတွေလည်းပေါ်နိုင်ပါတယ်ဆိုတော့ဒီလိုဖြစ်လာမဲ့ဆိုရင်ယောဂထိ ंछ ုပ်ရေးမှာလည်းနောက်ဆက်တွဲအခက်အခဲတွေရှိနိုင်ပါတယ်ဆိုတော့ဒီလိုတရားဝင်လမ်းကြောင်းတွေကနေပြန်လာနိုင်တဲ့အန္တရာယ်မျိုးကတရုတ်နဲ့ဇက်ဖက်မှာရောဘလောက်ထိကြီးမားမှရှိနေလဲဦးတောင်တော
်ဟုတ်ကဲ့ကျွန်တော်တို့ဒီဘက်မှာတော့လေတရားမဝင်ပြန်လာတဲ့လူတွေလည်းမရှိဘူးတော့မဟုတ်ပါဘူးကြည့်တရားမဝင်ပြန်လာတဲ့ပေါက်တွေတရားမဝင်ပေါက်ကနေခူးပေါက်ပြန်နေပြန်လာတဲ့လူတွေရှိနေပါတယ်ခင်ဗျအဲဒါမဲ့တရားဝင်ပေါက်ကနေပြန်လာတဲ့လူကတော့အရေးပြက်ပုံများပါတယ်ခင်ဗျဘာဖြစ်လို့အဲ့လိုပုံများလဲဆိုတော့လေကျွန်တော်တို့ပြင်းနေတဲ့မှာကြတရားမဝင်ပေါက်ဒီမှာခုတရားဘက်ကနေပြောစီစီကြက်ကြက်စစ်စစ်နဲ့အရေးယူတာတွေရှိနေပါတယ်ခင်ဗျအဲနောက်ပြီးတော့တရားဝင်တဲ့သူတွေကျွန်တော်နိုင်ငံသားစစ်စစ်ဒီပေါ့နော်ကျွန်တော်မြန်မာနိုင်ငံသားတွေပေါ်တဲ့အခါမှာတရားဝင်သွားတာရှိတယ်တရားဝင်သွားတာရှိတယ်ပြန်လာတဲ့အခါမှာလည်းတရားဝင်ဟိုတရားဝင်ဝင်ကျွန်တော်နိုင်ငံသားမှန်လို့ရှိရင်ကျွန်တော်လက်ခံရမယ်ဆိုတဲ့ ဟိုမေတော်ဆန်းစီကြီးပြောတဲ့စကားလေးရှိပါတယ်ခင်ဗျ။အဲကျွန်တော်ကမှတော့မြန်မာပြည်သူရကလည်းတရားဝင်ပြန်လာတာပဲဖြစ်စေတရားမဝင်ပြန်လာတာပဲဖြစ်စေအလုံးကိုလက်ခံပြီးတော့ကျွန်တော်ချင်းသေးခန်းနေမှာကျမကြီးစစ်စစ်မှုပါဝင်အလုံးဆောင်ရွက်ပြီးတော့ဟိုကျွန်တော်အလုံးလက်ခံပြီးတော့ဟိုဆောင်ရွက်ပြီးလက်ခံပြီးနေတဲ့အတွက်ကျွန်တော်ကမှတော့ကြီးကြီးမားမားအဲဝင်လာချက်တာဒီဘက်ကနဝပြည်ဘက်ကိုပြန်လာတာကတော့ကြီးကြီးမားမားပြဿနာမရှိဘူးလို့ပဲဟုတ်ကဲ့ကျွန်တော်ပြော
ချင်ပါတယ်ခင်ဗျာဟုတ်ကဲ့ဟုတ်ကဲ့ဦးတောင်တောင်ဒါနဲ့တစ်ဆက်တည်းဆွေးနွေးစီကျင်တာကတော့ဒီပြန်လာတဲ့သူတွေအတွက် quarantine ဆောင်ကြည့်စစ်ဆေးတဲ့လုပ်ငန်းစဉ်နဲ့ပတ်သက်ပါတယ်တချို့ကဒီစင်တာတွေကိုမတွားကျင်တာမျိုးတွေလည်းရှိကြပါတယ်ဟိုတချို့ကတော့လည်းသူတို့ယောဂတင်လာတဲ့သူဆိုပြီးပတ်ဝန်းကျင်ကညွန်ညင်မာကိုစိုးရိမ်နေတဲ့သူတွေလည်းရှိပါတယ်ဒါကြောင့်လည်းတိုးတိုးတိတ်နဲ့နေရပြင်နေတဲ့သူတွေလည်းရှိပါတယ်ဆိုတော့ဦးတောင်တောင်ခင်ဗျာဒီဦးတောင်တောင်ကကိုယ်တိုင်လည်းဒီစင်တာတွေမှာအကူအညီပေးနေတယ်ဆိုတော့ဒီလိုဆောင်ကြည့် scan တွေဝင်ကြတဲ့အခါမျိုးမှာပြန်လာတဲ့သူတွေချမ်းမှာအဓိကစိုးရိမ်မှုတွေဘာတွေများတွေ့ရလဲခင်ဗျာဦးတောင်တောင
်။ဟုတ်ဟုတ်အဲ့ဒါလေဟုတ်ကဲ့မေးတာလေးကောင်းပါတယ်ခင်ဗျာ။အဲကျွန်တော်ပြောချင်တာတော့လေကျွန်တော်တရုတ်ပြည်ဘက်ကနေပြန်လာတဲ့အခါမှာဟိုဘူဆယ်ကိုရောက်ပါတယ်။ဘူဆယ်ကနေပြီးတော့ကိုမျိုးကိုရွာဖြစ်တဲ့အဲနတ်ဖကာကိုခိုင်လာရှူသိန်းဒီစီဘောကြောင်မဲနောင်သူပေါ့နော်။အဲ့ဒီဒေသတွေကိုပြန်ရောက်တဲ့အခါမှာလေအဲ့ဒီဒါကျွန်တော်ရဲ့ဒေတာရဲ့ချက်ချင်းရလေကျွန်တော်ဒေတာရဲ့ချက်ချင်းရပေါ့နော်တချို့ရွာတွေဆိုရင်လုံးဝဝင်မခံဘူးဗျလုံးဝဝင်မခံတဲ့အတွက်ကျွန်တော်ဒီဘက်ကနေတရားမဝင်ဝင်လာတဲ့ဒီတောင်မှလေဒီကျမကြီးဌာနနဲ့ဒီလဝကအဖွဲ့ကြီးရဲ့စစ်ဆေးချက်အဲကျွန်တော်ဒီဆန်းကြီးရဲ့စစ်ဆေးချက်မပါလို့ရှိရင်ရွာတွေကလည်းလက်ခံမှုဆိုတဲ့အတွက်သူတို့ကတရားမဝင်ဘဲနဲ့ပြန်လာလာတရားဝင်ပြီးမှပြန်လာလာအဲသူတို့ကကျွန်တော်ရဲ့ဒီစစ်ဆေးချက်တွေကိုရရှိရယူပါလေဗျာအချို့သူတို့ကျေးဒီခက်မဲ့လောက်ပြီးမှလမ်းတစ်ဝက်ကနေပြန်လာတော့ဒီစစ်ဆေးချက်တွေကိုပြန်လာယူပါလေခင်ဗျာဒီစစ်ဆေးချက်တွေကိုပြန်လာယူခြင်းအပြင်သူတို့လမ်းဖြောက်လို့မှလည်းဒီစစ်ဆေးတာတွေကိုဟိုစစ်ဆေးတဲ့စကန်တွေကိုအလွယ်တကူဒီဆိုင်ရွက်တွေပြပြီးတော့ကျော်ဖြတ်သွားလာနိုင်ပါလေခင်ဗျာအဲတရားမဝင်မဲနဲ့သွားရည်ဆိုလို့ရှိရင်လမ်းကြီးမှာဟိုတားဆီးမှုတွေအများကြီးဖြစ်တဲ့အတွက်အဲသူတို့မှာကဒီဆိုင်ရွက်ဆိုင်ရန်ကအရေးကြီးဆုံးအခြေအနေဖြစ်နေတဲ့အတွက်ဒီဆိုင်ရွက်ဆက်လက်ပါမှာပဲဒီခက်ကြတဲ့အတွက်ကျွန်တော်ကမှတော့ခုနဟိုပြန်လာတဲ့သူအားလုံးကအစဉ်ပြေနေတဲ့လူတွေဟိုဒီဆိုင်ရွက်တည်ပြီးတော့လမ်းသွားတဲ့ခါမှာအစဉ်ပြေနေတဲ့လူပဲပြောလို့ရပါတယ်ဒါပေမဲ့တချို့ရွာတွေကတော့အဲ့ဒီဒီဆိုင်ရွက်ဆက်လက်ပါလာတော့မှဟိုကြောက်ပြီးတော့သူတို့ရွာတွေကိုမဝင်ခံတာတွေလည်းရှိနေပါတယ်အဓိကတော့ဒီဆိုင်ရွက်ဆက်လက်နေပါလို့ရှိရင်ပေါ့တော့သူတို့သွားဖို့လာဖို့အစဉ်ပြေတဲ့အတွက်ဟိုကျွန်တော်ကမှတော့ဒီ service center တွေကိုအားလုံးဒီတိုင်းစီကိုရဒီတိုင်းစီကလာယူပြီးပါတယ်အဲကြောင့်မို့ပြင်ပြင်လေးလို့ပဲပြောလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးတောင်းထွန်းကျေးဇူးပါကိုတွချစ်အမြင်ရောခင်ဗျာဒီပြန်လာတဲ့သူတွေအပေါ်မှာလူမှုရေးရာတည်ရောက်မှုတွေနဲ့ပတ်သက်လို့ဆွေးနွေးပါအောင်ခင်ဗျာအထူးသဖြင့်ဒီမြန်မာနိုင်ငံမှာဆော့ဘိုင်းနှုံကဒီပိုးကုလူနာဖြစ်နေတဲ့အတီးပြူသူတွေကဒီပြိပတ်ပြန်လာတဲ့သူတွေများတဲ့အတွက်လဲဟိုပြိပတ်ပြန်လာတဲ့သူတွေကယောဂပိုးတည်လာတယ်ဆိုတဲ့အမြင်တွေကိုပိုအားပေးတယ်လို့လည်းဖြစ်ခဲ့ပါတယ်ဆိုတော့ဒီလိုပြန်လာတဲ့သူတွေအပေါ်မှာအမြင်လွဲမနိုင်တဲ့ကိစ္စမျိုးစောစောကဦးတောင်ထွန်းလဲဆွေးနွေးရတဲ့အထက်မှာပါပါတယ်တချို့ဆိုရွာတွေရက်ွက်တွေတွေမှာလက်မခံရင်ရတာမျိုးတွေခွဲခြားဆက်ဆံတာမျိုးတွေမဖြစ်အောင်ပေါ့လေဘာတွေများလုပ်ဖို့လုံလဲကိုတူချစ်
အဓိကတော့ကတော့ကျွန်တော်တို့ဒီပြီးခဲ့တဲ့ဟိုမတ်လလုံးကအတွေ့အကြုံအောင်သူတို့ဆက်ပြီးတော့အစိုးရအနေနဲ့လည်းဒါကတော့တူတာပေါ့နော်သူတို့မှလည်းဟိုရှင်းလင်းပြတ်သားတဲ့ဒီအရေးပေါ်တော့ဘာဘေးအန္တရာယ်ကာကွယ်ရေးဘူဝါဒတွေတိတိကျကျလည်းရှိဖို့မရတော့အဲ့လိုမျိုးပေါ့သူတို့လည်းလုံနိုင်တယ်လို့ဒုတက်တော့လည်းလုံတော့ပြဿနာတွေကျွန်တော်အများကြီးတွေ့ရတယ်ကျွန်တော်ပြန်သွားတဲ့လူတွေမှလည်း like ပြပြီးတော့ကျွန်တော်တို့ဒီသူတို့ကိုထားတဲ့နေရာကြီးမကောင်းတဲ့ဆိုတဲ့အကြောင်းတွေနောက်အဲ့ဒီ quarantine center တွေကထွက်ပြေးသွားတာတွေနောက်ကျွန်တော်ဖျားသုံးစုံတော့လူရနဲ့ရှိပြီးတော့ဥမာကျတော့ channel တွေမှာအဲ့လိုမျိုးဟိုဒီခဏနေရတာလေအဲ့ဒါလေးကကြုံပါတယ်ဆိုအဓိကတော့ပေါ့လေဒါအိကာလာမှာတော့ပထမဦးဆုံးနေဆိုတော့ပြောတဲ့လူပေါ်တာကြီးရရှိလာပြီလို့ရှင်တော့ပညာပေးလုပ်ငန်းစီစဉ်တော့ဒီကထားအောင်ပေါ့ပညာပေးလုပ်ငန်းစီစဉ်ဆိုရဲနဲ့ပိုင်းကျွန်တော်ရှိတော်လို့တမားတွေကိုလည်းဟိုတကယ်ထိထိရောက်တဲ့ပညာပေးမှုအစီအစဉ်တွေရှိသလိုကျွန်တော်တို့ဒီကျွန်တော်တို့အဲ့ဒီကြေးရွာပေါ့နော်ဒီကျွန်တော်တို့ဒီသခံလူလူတွေကိုလည်းပညာပေးရမယ်သူတို့ကယောဂဖို့တည်လာတဲ့လူတွေပေါ့ဒါရှင်းပြောဖို့ဆိုတာကျွန်တော်တို့ဒီနိုင်ငံသားရှင်းပြောလို့တမားတွေကကူးတာကဘယ်နှယောက်ရှိဘယ်နှယောက်ရှိလို့လဲကိုယ်တက်ရှိ190ကျော်တယ်မှာပေါ့ဒါကြောင့်ကျွန်တော်တို့အဲ့လိုလက်ဘေးစားရှိတာပေါ့ဆိုတော့တခါတရံကြပါအလို့သမားတွေကဒီမှာဒုက္ခဖြစ်ပြီးတော့ပြန်လာတယ်စားစားလည်းမရှိဘူးနေစားလည်းမရှိဘူးတော့ဆိုးဆိုးချင်းအချွေးတော့မကြည့်သေးဘူးသူတို့ပြန်ရမယ်သူတို့ကိုကြိုးတဲ့ပုံကလည်းလုံးဝစိတ်နဲ့မကြောက်ဘူးအဲ့လိုတိချဆက်ဆံတဲ့ခွဲခြားဆက်ဆံတဲ့ပုံတွေရှိရတယ်ဆိုလို့ရှိရင်တော့ဒါကြီးကကျွန်တော်တို့အတွင်းမှာလူမှုရေးပဋိပက္ခတွေဖြစ်တဲ့တော့မကြောက်ရဲနဲ့ကျွန်တော်တို့ဒီ covid အလွန်မှာတော့မှပဲဒီပြဿနာတွေကဟိုကြံရှိနေအောင်မထင်တယ်ဒါကြောင့်မလို့ကျွန်တော်တို့က အစောပြုတော့ဘောเนาะဒါကတော့ဒီ policy နဲ့ပတ်သက်လို့နောက်ပိုင်းပြောမှာပဲကျွန်တော်ချွတ်ပါတယ်ကျွန်တော်ဒီကတော့ဟိုရှင်းရှင်းပြီးတော့အစောအနေနဲ့ကျွန်တော်တို့ဒူးဒူးတွေရောအစောပုတ်တဲ့အဖွဲ့စည်းတွေရောပြန်နိုင်ပြီးရှင်းရှင်းလင်းလင်းပေါ့ကျွန်တော်တို့ဒီဟိုအချက်လက်တွေပေးနိုင်တဲ့အခါမျိုးတော့အဓိကလုံးလုံးတင်တယ်လို့ကျန်တယ်
ဟုတ်ကဲ့ကျေးဇူးပါဒါနဲ့ပတ်သက်လို့ဦးတောင်းထုံးကိုလည်းဆွေးနွေးစေချင်ပါတယ်ခင်ဗျာတရုတ်နယ်စပ်ဖက်ကပြန်လာတဲ့သူတွေအနေနဲ့ထိုင်းဖက်ကလည်းအခက်အခဲတွေမရှိရဘူးဆိုပေမဲ့တတိယချက်လည်းရရှိရအပိုင်းမှာရောလုံလောက်မှုရှိရလားအခုစကန်နေတဲ့ရောက်လာတဲ့သူတွေကျတဲ့မှာဟိုအထူးကစိုးရိမ်မှုတွေတတိယချက်လည်းရရှိမှုတွေအပိုင်းနဲ့ပတ်သက်လို့လိုအပ်ချက်တွေရောရှိနေသလားဦးတောင်းထုံးအဲ
ကျွန်တော်ဒီတရုတ်နယ်စပ်ပြန်လာတဲ့အားကပုံမှန်ကနည်းနည်းကွဲပြားတယ်ဗျာဟိုဘက်မှာကဒုက္ခရောက်တော့ပြန်လာကြတဲ့သူတွေပေါ့နော်ဟိုသူတို့ဘက်မှာချုပ်ကြတယ်အချင်းကြတယ်ပြန်လာတဲ့လူတွေရှိတဲ့အခါကျသူတို့ဘက်မှာနေရတဲ့အခြေအနေနဲ့ကျွန်တော်ဘက်မှာနေရတဲ့အခြေအနေနဲ့ကတော်တော်ကွာခြားတယ်လို့ပြောလို့ရတယ်ဗျ။အခုလိုလို့ရှိရင်ကျွန်တော်တို့ quarantine center မှာဟိုအကြောင်းမိမှာထားတယ်ဟိုပေါ့ကျေးဥစာတင်ကြောင်းမှာထားတယ်နောက်မြန်မာနိုင်ငံစာတင်ကြောင်းမှာထားတဲ့အခါကျလေအဲဒီမှာ common room ပေါ်နေရတယ်နောက်အသူရှင်လေးရဲ့ကျွေးမွေးမှုတွေကလည်းပြည့်စုံနေတယ်နောက်ကျွန်တော်ဒီ flight အတင်းတွေရဲ့ဟိုအားလုံး wifi ဆောင်ရွက်မှုတွေရောနောက်ဌာနဆိုင်ရာသက်ဆိုင်ရာတွေရဲ့ဟိုကူညီဆောင်ရွက်မှုတွေရောဆိုတော့မအားလုံးအပြည့်အစုံဆုံးနဲ့နေကြရတယ်ဗ
ျဟုတ်ကဲ့ဒါနဲ့တစ်ဆက်တည်းဥတောင်းထုံးကိုပဲဆက်ပြီးဆွေးနွေးစီနေတာကတော့ဒီစောင့်ကြည့်စစ်ဆေးတဲ့ကာလနောက်ပိုင်းအလုပ်သမားတွေအတွက်ပြင်ဆင်ထားတဲ့အပိုင်းမှာဟိုကူကတော့စောင့်ကြည့်စစ်ဆေးတဲ့စင်တာတွေဖွင့်ထားတယ်ဟိုဒီမှာတတ်မှတ်ထားတဲ့ရဲ့အပိုင်းချလိုက်နေကြရမယ်ပြီးရင်တော့ကိုယ့်ရဲ့ကိုယ့်ရပြန်ကြပါလေဆိုတော့တကယ်ဒီလူတွေဆိုတာကဟိုမိသားစုစားဝတ်နေရေးအတွက်ငွေတွေကပြိပတ်ထွက်အလုပ်လုပ်ကြတဲ့သူတွေကများပါတယ်ဆိုတော့သူတို့မိသားစုတွေအတွက်ဟိုဒီစင်တာတွေကထွက်သွားပြီးရင်ဝင်ငွေရှိဖို့လုံးမဲ့ဆိုတော့သိကြပါတယ်ဆိုတော့ဒီလူတွေအတွက် quarantine scan တွေမှာသတ်မှတ်ရပြည်လို့ကိုယ့်ရဲ့ကိုယ့်ရဲ့ဖြစ်ဖြစ်တခြားတနေရာသွားကြတယ်ပဲဖြစ်ဖြစ်ပေါ့လေဘာဆက်လုပ်ကြမလဲသူတို့အတွက်အလုတ်ကိုင်းတို့ဒီအထောက်ပံ့တွေပဲဖြစ်ဖြစ်စီစဉ်ထားတာတွေရောရှိကြပြီလားမရှိသေးရင်ရောဘာတွေပြင်ဆင်ထားဖို့များလုံးမလဲဦးတောင်တော
်ဟောဟုတ်ကဲ့အဲ့ဒါကတော့ကျွန်တော်နိုင်ငံရဲ့အခြေအနေရတော့ကျွန်တော်သိဆောက်ပေါ့နော်ဟိုစီးရဲတဲ့နိုင်ငံလည်းဖြစ်တယ်အားလုံးကမပြည့်စုံနေတဲ့နိုင်ငံဖြစ်တဲ့အတွက်ကိုနိုင်ငံဆက်ကြရတယ်ကိုနိုင်ငံမှာလုံးမရှိလို့ဒါခြားနိုင်ငံကိုထွက်လုလုပ်ကြရတာဖြစ်ပါတယ်။အဲ့ဒီအတွက်ကတော့ကျွန်တော်တို့နိုင်ငံတော်အစိုးရနဲ့နိုင်ငံတော်အစိုးရအနေနဲ့ကတော့ကျွန်တော်တို့ဒီအခုလေယာဉ်ကြီးစိုက်ပျိုးရေးတွေမှာဝင်းပြူရေးတွေမှာဟိုအပိပရောပြန်လဲပို့ထုတ်ပြီးတော့ဟိုစစ်ရုံတွေလည်းဖိခေါ်ပြီးတော့အဲ့လိုလုပ်ပြီးနိုင်ဖို့တော့လူမယ်ဖြစ်ပါတယ်ခင်ဗျာ။ဘာလို့လဲဆိုတော့ကျွန်တော်နိုင်ငံကလုံးမရှိလို့ဒါခြားနိုင်ငံကိုသွားလုလုပ်ကြရတဲ့သူတွေဖြစ်ပါတယ်။အဲ့ဒီအတွက်နိုင်ငံတော်အစိုးရအနေနဲ့အဲ့တော့လုံးတူပြန်လဲရှာဝေပေးဖို့လုံးချောက်ပြေးပေးဖို့တော့အများကြီးလိုအပ်ပါတယ်ဗျအဲ့ဒီအတွက်ကတော့လုံးပေးနိုင်တဲ့ဟိုအချိန်ကြီးရအောင်တော့ကြိုးစားကြရမှာဖြစ်ပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ဦးတော်ကိုတို့ချင်းအမြင်ရောခင်ဗျအခုကြုံရတဲ့ကက်ယောဂါကဟိုဘယ်ချင်းချက်မှအဆုံးသတ်မယ်ဆိုတာလည်းဘယ်သူမှမသိနိုင်သေးပါဘူးဆိုတော့အခုပြန်လာတဲ့အလုပ်သမားတွေဆိုတာလည်းအများစုကနိုင်ငံသားကိုချက်ချင်းလဲပြန်ထွက်နိုင်အောင်မှမဟုတ်သေးဘူးဆိုတော့ဒီလိုအနေနဲ့စောင့်ကြည့်စစ်ဆေးတဲ့စကန်ဒီမှာတတ်မှတ်ရဲ့ပြည်ပြည်နောက်ပိုင်းမှာရောအစိုးရအနေနဲ့ဗားရီများစီစဉ်ပေးဖို့လုံမလဲကိုတို့ချင်
းဟုတ်အခုကတော့ကြာကျွန်တော်တို့ဒီဘက်မှာပြန်မဲ့လူတွေကိုတော့တို့ဟိုစက်တန်လေးကောက်တာဒါတွေကတော့ကောင်းပါတယ်ဥပမာပြည်ဗားရီဒီထိုင်းနိုင်ငံမှာဗားလို့တွေလုတ်ခဲ့လဲကိုရီးယားဘယ်ဒေသမှာဒီလဲပေါ့အချိန်အားဖြစ်ပေါ့ဥပမာနိုင်ငံတွေသမှာအဲ့ဒါဆိုလို့ရှိရင်တော့တို့သိနိုင်တာကအလုပ်သမားတွေအများစုပြန်တဲ့အများစုကဗားလို့ငန်းတွေဒီမှာလုတ်ခဲ့လဲဘာဖြစ်လဲဆိုတော့ရှစ်ပြောင်းအလုပ်သမားတွေကတချို့ဟာဒီမှာတကယ်ကိုကျွမ်းကျင်တဲ့ဟိုကျွမ်းကျင်တဲ့ဒီလုပ်သားတွေဖြစ်နေတယ်အဓိကအဖြစ်တော့ကျွန်တော်တို့စိုက်ပျိုးရေးလုပ်ငန်းဝေးပျိုးရေးလုပ်ငန်းကျွန်တော်ပင်လယ်ငါးဖမ်းလုပ်ငန်းဆောက်လုပ်ရေးကျွန်တော်တို့ဟိုတယ်နဲ့ခရီးသွားပေါ့ဒါတွေအများကြီးပါသူတို့ရဲ့ကျွမ်းကျင်တဲ့လုပ်ငန်းရှိတယ်ဆိုတော့အစိုးရအနေနဲ့ဗာပြင်ဆင်ထားတယ်လဲဆိုတော့ကျွန်တော်တို့အစိုးရအနေနဲ့တော့အပြောအမူရှိမှာပါဘာဖြစ်လို့လဲဆိုတော့အစိုးရဆိုတယ်ဒါပေမဲ့ဟိုဒီကိုဗစ်ပြီးလို့ရှိရင်ကျွန်တော်တို့ကဘာပေါ်မှာဆက်ကျွန်တော်စားနပ်ရိက္ခာဟိုပြတ်တောက်ဖို့တည်ရှိခဲ့မယ်ဆိုတော့အဓိကတော့ဟိုကျွန်တော်နေနေမြင်တာတော့ဗောလေဟိုစိုက်ပျိုးမွေးမြူကိုအခြေခံတဲ့လုပ်ငန်းတွေပေါ့စိုက်ပျိုးရေးမွေးမြူလုပ်ငန်းတွေပေါ့ဒီအားလာတွေရတော့ပြင်လဲငါးဖားလုပ်ငန်းတွေဒါတွေကကျွန်တော်တို့မှလည်းရှိပြီးသားပမာတွေကဒီမှာလာလုပ်တယ်ပေါ့နော်ဒါဒီမှာလုပ်ပြီးတော့ကြွချင်သွားတယ်ဘာဖြစ်လို့ကျွန်တော်တို့ဒီမှာနိုင်ငံမှာပေါ့အစားအသောက်အဲ့ဒီလုပ်ငန်းတွေကိုမလုပ်နိုင်ရမလဲဒါကြောင့်မလို့အစိုးရအနေနဲ့အခုလိုမျိုးကိုဗစ်အလွန်မှာကျွန်တော်တို့စီးပွားရေးလုပ်ငန်းရှင်တွေကိုပြန်ပြီးတော့ဝေကြီးထောက်ပံ့မယ်ဆိုတာမျိုးတွေအားစားကျွန်တော်တို့ကြားနေချိန်မှာဘာဖြစ်လို့များဒီလုပ်သမားပြန်လာမဲ့လုပ်သမားတွေအတွက်ကောဟိုစနစ်ကျတဲ့ကျွန်တော်တို့တည်တည်တန်းတန်းဝေကြီးချက်ပုံတွေနဲ့အစိုးရပြောတဲ့အလုပ်မှန်ကိုင်ရန်ဒီဟိုဖန်ကြီးစေတကြဖန်ကြီးလို့ချင်တော့ဒါရနိုင်တယ်။အဲချိန်ထဲမှာပဲကျွန်တော်ကပြင်ဆင်ထားမှုကတော့အစိုးရပြောတဲ့ဟိုဥပဒေတွေကိုလည်းဒါစေတကြပြင်ဆင်ထားမယ်။အလုပ်ကိုင်ဒီပေါများလာတာရည်ပဲနဲ့လည်းလုပ်သမားတွေကနေပါဘူး။ဘာဖြစ်လို့ဆိုတော့အဓိကနိုင်ငံသားတွေမှာဆင်းရဲပင်ပန်းပြီးတော့လူကုန်မှုခံရပြီးတော့သွားလုပ်စားနေတဲ့အလုပ်သမားတွေကအဓိကအားဖြင့်တခြားနိုင်ငံမှာကျွန်တော်နိုင်ငံထဲဝင်ကောင်းလို့ပဲ။ကျွန်တော်တို့ကျွန်တော်အခုလက်ရှိအစိုးရကကျင့်သုံးပြီးတော့ပေးနေတဲ့ကျွန်တော်တို့ ဟိုတရက်ဝင်ငွေ4,800 5,000လောက်နဲ့တော့အလုပ်သမားတွေအတွက်အဆင်ပြေမှာပေါ့ဘူးဒါကြောင့်မလို့အဲ့ဒီဟိုဒီဇိုင်းလောက်အခါတွေနဲ့လဲတိုးပေးတင်တယ်တစ်ချိန်တည်းမှာပဲဆိုတော့ပြောတယ်ကျွန်တော်အများနဲ့ပြောနေတယ်ကျွန်တော်တို့ထိုင်းနိုင်ငံမှာလည်းခုလက်တွေ့ပေါ့နော်အကောင့်တွေပေါ်ပြီးတော့အကျိုးရှိတယ်လူမှုဖွံ့ဖြိုးရေးရံပုံကိုထည့်တာကိုစနေကြလောက်အောင်တကယ်လည်းအလုပ်သမားတွေလည်းရှင်းပြမယ်ကောက်ရတဲ့ရည်ရွယ်ချက်ကိုကျွန်တော်တို့ထိုင်းလို့ကျွန်တော်တို့ဆုံးလိုက်ရှင်းပြပေးရတယ်အလုပ်သမားတွေကတော်တော်သူတို့ရဲ့ဝင်ငွေရဲ့900ခန့်လုံးကိုကျွန်တော်မပေးချင်ကြအောင်ကျွန်တော်ရှင်းပြလို့ပါသူတို့ရဲ့အကျိုးမြတ်ကိုအခွင့်အလမ်းတွေကိုသူတို့ကောက်မသိဘူးအခုကျတော့သူတို့အသိကုန်ပြီအခုတော့မှပဲအလုပ်သမားရံပုံကိုထည့်ထားတဲ့အလုပ်သမားနဲ့မထည့်ထားတဲ့အလုပ်သမားတွေကတော့ကိုယ်ဟာနေအခြေအနေချင်းနဲ့တအားကွာတယ်ဒါကြောင့်မလို့မြန်မာနိုင်ငံဟိုမြန်မာအစိုးရအနေနဲ့အစိုးရလုပ်ငန်းတွေပဲတည်ဆင်းတာမဟုတ်ဘဲနဲ့အင်မတန်မှကျွန်တော်တို့ဒီစနစ်ကြရတယ်ကျွန်တော်တို့ဒီဖြစ်နိုင်ခြင်းရှိတဲ့
ဟုတ်
ပါဘူးဖြစ်နိုင်ခြင်းရှိတဲ့ကျွန်တော်တို့ဒီဟိုဘူဝါဒကြီးရည်ရေးဆွဲထားမယ်ကျွန်တော်တို့ဒီလူမှုဖွံ့ဖြိုးရေးရံပုံမျိုးလည်းကျွန်တော်တို့စနစ်ကြအကောင့်လေးပေါ်တင်နေတယ
်ဟုတ်ကဲ့ဦးတော်တို့အမြင်လဲဆွေးနွေးပါဦးခင်ဗျာဦးထွချစ်ကတော့ဒီပြန်လာတဲ့အလုပ်သမားတွေအတွက်ပြည်တွင်းမှာလောက်ကန်ခွင့်ရင်းနဲ့ရတဲ့နဲ့လောက်ခလာစားတွေပေးဖို့ပါဝင်ပြင်ဆင်ထားစရာတွေရှိမယ်ဆိုပြီးဆွေးနွေးတော့ပါတယ်ဦးတော်တို့အမြင်ရောခင်ဗျာ
ဟုတ်ဟုတ်ကဲ့မြန်မာနိုင်ငံပြန်ဝင်လာတဲ့မြန်မာနိုင်ငံသားတွေကိုဟိုဒီစီအဆက်ကတော့ဒီလိုကအခုဖြစ်ပြောသွားတယ်လို့ပါလို့ခင်ဗျာအဲလောက်တိုင်ရှာဝေပေးနိုင်ရမယ်နောက်တစ်ခါဒီလိုမြန်မာနိုင်ငံသားတွေကလည်းကိုယ်နိုင်ငံရဲ့ကိုယ်နိုင်ငံကိုယ်မွေးရသားတွေကိုဖြစ်တယ်ဗျာပရိုတန်ကခက်ခဲမှုရှိတယ်နေတော့ကိုယ်နိုင်ငံကိုကိုယ်ပါပါနိုင်ငံသားကိုမသွားဘူးဗျာဟိုလောက်ခလာတာစိတ်မခွာခြားဘူးအဲ့ဒီလိုမြန်မာနိုင်ငံသားတွေမြန်မာနိုင်ငံမှာပဲဟိုပြုံမွေးပြီးတော့လုံးလုံးကြမှာဖြစ်သွားတယ်အဲ့ကြောင့်ခုနဥပ္ပိပြောသွားတာတကယ်ကောင်းပါလေကြာကျွန်တော်တို့လုံးကြိုင်လေးရှာဝေပေးရမယ်နောက်ပြီးတော့တင်းတင်းမြတ်တဲ့ဝေမွေကိုလည်းပေးနိုင်ရမယ်နောက်တစ်ခါနိုင်ငံတကာထွက်တော့လုံးလုံးကျဟိုဆက်ရှင်ဆက်ရှင်ကိုဖပြီးတော့မှဒီလိုနိုင်ငံတွေမှာလက်ဖက်သုံးဆွဲနိုင်တဲ့ဟိုလားကလုံအားကရရှိတယ်ဆိုလို့ရှိရင်တော့ကျွန်တော်နိုင်ငံတွေမှာပဲနေထိုင်ကြမှာဖြစ်ပါတယ်အဲ့ကြောင့်နိုင်ငံတော်အထူးအနေနဲ့ကတော့ဟိုသေယုံတို့ယုံကြီးသာသေပြုံးမွေးမိရည်ဒီအဲ့ဒီအကောင့်ကပို့ပြီးဘူးမယ်အဲ့ဒီအပြင်ကိုခုနလောက်ခတာစာတွေနဲ့ဒီတဲ့ကိုရရှိနိုင်မယ်ဆိုလို့ရှိရင်တော့အကျိုးအမြတ်ရရှိနိုင်မယ်ဆိုလို့ရှိရင်တော့ဟိုမြန်မာနိုင်ငံသားတွေအတွက်လည်းအဆင်ပြေမှာဖြစ်တဲ့အတွက်တက်နိုင်ရောအကောင့်ဖြစ်အောင်တော့ဟိုဆောက်ရက်မှုတွေပေါင်းရက်ပြေးဖို့လိုအပ်မယ်ဆိုဖြစ်ပါလိမ့်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဦးတော်တော်ဆွေးနွေးတဲ့ကျေးဇူးပါဟိုဆော့ဆော့ကိုထွချစ်ထောက်ပြထားတဲ့အထက်ကတစ်ချက်ကိုလည်းအစီအစဉ်အဆုံးသတ်အနေနဲ့ဆွေးနွေးစီမှာလည်းဒါကတော့ဒီဥပဒေပြုရေးပိုင်းမှာပြင်ပြောင်းလဲရမယ့်ကိစ္စပါဒီနေရာမှာအခုလက်လယ်မှာပဲလွှတ်တော်တွေလည်းပြန်ဆပါတော့မယ်ဟိုအဓိကဆွေးနွေးမယ့်အထက်မှာဘတ်ဂျက်ကိစ္စတွေပါမယ်ဆိုပြီးတော့လည်းပြောနေတာရှိပါတယ်ဆိုတော့ဥပဒေပြုရေးမှာအဓိကလည်းကြားတဲ့လွှတ်တော်ပိုင်းကရောအလုပ်သမားတွေအတွက်လုံတင်တာလုံနိုင်တာဘာများမြင်မိလဲကိုတို့ချစ
်ဘောအဓိကတော့ကျွန်တော်တို့ကအစောကအများအားပြောတယ်အဲ့ဒီကျွန်တော်တို့ရဲ့နိုင်ငံတော်အစိုးရမှာနော်ကျွန်တော်တို့ဒီရှုပ်ပြောင်းအလုပ်သမားတွေကိုကာကွယ်တဲ့တို့ဒီမို့ကျွန်တော်ပြည်ထဲမှာရှိတဲ့ကျွန်တော်တို့ဒီပြည်ပြည်ရဲ့အလုပ်သမားတွေကိုဟိုကာကွယ်ဖို့တကယ်ကိုစနစ်တကျဟိုဘူဝါဒရေးရတွေကဒါဆွတ်တော်အနေနဲ့ပြတ်ထားမှာပေါ့။အဓိကနောက်ပြီးတော့လည်းကျွန်တော်သတိထားမိတာကတော့ညီမလက်ရှိအစိုးရမှာတော့ဒီဟိုအရေးပေါ်တဘောဘေးအန္တရာယ်ဖြစ်လို့ရှိရင်ဘယ်လိုကာကွယ်ရမလဲဆိုတဲ့ policy တွေတိတိကျကျရှင်းရှင်းလင်းလင်းရှိသားဖို့မရဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဟိုအရေးပေါ်ကာလမှာဘယ်လိုဒီကူညီရမလဲဆိုတော့ကျွန်တော်တို့ညီမကစုံစမ်းပြီးတော့လည်းအများကြီးဒီနိုင်ငံတွေကကြာလောက်သွားတာကိုကျွန်တော်တို့တွေ့ရတယ်အခုလက်ရှိအရေးပေါ်ကာကွယ်ရေး policy တွေတို့မှာဒီရွှေပြောင်းလို့သမားတွေဘယ်ဟိုမရှိသေးတော့အဲ့ဒီ policy တွေကိုဒါဆွတ်တော်ကနေပြီးတော့ကြာခံမှာပေါ့နော်ဒီဘက်ကကျွန်တော်တို့ရွှေပြောင်းလို့သမားတွေဘက်ကအထက်မှာရှိတဲ့ကျွန်တော်တို့ဒီအလုပ်သမားတွေဘက်ကအဲ့လိုမျိုးတော့ဒီဆွတ်တော်အနေနဲ့လည်းတို့လည်းနောက်တစ်ခုကတော့ဟိုအရင်ကလည်းကျွန်တော်တို့ပြောခုတယ် migrant တွေကိုရှိရလဲကျွန်တော်တို့ရဲ့ကျွန်တော်တို့အစိုးရကိုပေးရမယ့်အခွင့်အရေးကိုတိကျကောက်ခံပြီးတော့သူတို့ကိုလည်းစနစ်တကျအကာအကွယ်ပေးဖို့ဒါကြောင့်မလို့ဒါကြောင့်မို့သူတို့ရဲ့ဒီရွှေပြောင်းအလုပ်သမားတွေကိုတုံးမှုတီးတီးတန့်တန့်ကျွန်တော်တို့ဘတ်ဂျက်ရထားမှာဆိုတော့ကျွန်တော်တို့အရင်တော့အစိုးရတွေပဲကျွန်တော်တို့ဒါဟိုအကြံပြုစာတွေကျွန်တော်တို့ဟိုပေးမှုတယ်။နောက်မလို့ဒီဆွတ်တော်ကလည်းရွှေပြောင်းအလုပ်သမားတွေကိုကျွန်တော်အစိုးရပြောတယ်ချုပ်ပြောမယ်ဆိုလို့ရှိရင် policy တီးတီးကြကြရေးဆွေးရမယ် policy ကနှစ်ပိုင်းရှိတယ်။တာမန်ကာကွယ်ရေးနဲ့အရေးပေါ်ကာလကာကွယ်ရေး policy တွေကိုစနစ်တကျကျွန်တော်တို့ပြင်ဆင်ရှင်တွေကကျွန်တော်အလုပ်သမားရေးဆောင်ရွက်နေတဲ့လူတွေပေါင်းပြီးတော့ညှိနှိုင်းပြီးတော့စနစ်တကျရှိထားမယ်။တစ်ချိန်တည်းမှာပဲဒီလို့ဒီမှာရှိတော့လို့ဒီမှာပြောနိုင်ငံတော်အစိုးရတွေနဲ့ဘတ်ဂျက်တတ်မှတ်မှတ်ရထားတာမျိုးရှိတဲ့လို့
ဟုတ်ကဲ့ပါခင်ဗျာအချိန်ပြည့်ပြီးဆွေးနွေးကြတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းအမှုဆောင်ဒါရိုက်တာဦးထွတ်ချစ်တင်းမြန်မာနေဆက်မူဆယ်မြို့အခြေစိုက်ဂယုနာလူမှုကွန်ရက်အသင်းကဦးတော်ထွန်းနဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်စနေနေ့ဆွေးနွေးပွဲအစီအစဉ်လဲဒီမှာပဲအဆုံးသတ်ပြစေဒီအစီအစဉ်ကိုတော့ VOA မြန်မာပိုင်းရဲ့စနေနေ့ည9:00နာရီကနေ10:00နာရီနဲ့ညနေ6:00နာရီကနေ9:00နာရီရေဒီယိုစီစဉ်မှာနားဆင်နိုင်ကြပါတယ်။ကျွန်တ ကျွန်တော်အောင်လို့ပါခင်ဗျာ။